မူကိတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေအစိုးရလက်ထက်မူကိတိုင်းတဲကရင်းနှံလက်ရတွင်လုပ်ငန်းရှင်တွေစီကနေဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ကောက်ယူထားတဲ့ကျပ်ငွေတန်း 9,000 ကျော်ပျောက်ဆုံးမှုမှာပြည်ထောင်စုချက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းအစိုးရဟောင်းအနေနဲ့ရန်ပုံငွေကျပ်တန်း 9,000 တဲကနေကျပ်တန်း 1,900 ကျော်ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တာစစ်ဆေးတွေ့ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရဖွဲ့ကပြောဆိုထားပါတယ်။ဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်။
မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကျပ်တန်း 1,000 ကျော်ကိုပြည်ထောင်စုချန့်ခိုင်းနေဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့ရဆိုတာလုံးဝမဟုတ်ပဲဒီကိစ္စမှာပြည်ခိုင်ဖြိုးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဘာမှမပတ်သက်ဘူးကျွန်တော်တို့လုံးဝမတက်ဆိုင်ဘူးလို့ပဲကျွန်တော်တို့ပြည်သက်သာပြောရမှာမပြုလို့လေဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုကဒီဟာတည်နေထွက်လာမှပါတီအနေနဲ့ပြည်ရတာလीကျွန်တော်တို့ဌာနချုပ်အနေနဲ့ကကျွန်တော်ပြည်ခံမှုပါတီအမှုတွေမှာဥပုံမော်ရှိရနေတော့မှငွေကျင်းသွားပါတယ်ဘလောက်ထူသွားပါတယ်ပြီးသွားပါတယ်တန်းသွားပါတယ်ကျွန်တော်တို့ပါတီမှာစင်းစရာရတယ်လုံးဝမရှိဘူးကျွန်တော်တို့လည်းမသိခဲ့ဘူးအခုဒီတည်နေမီဒီယာတွေမှာပါလာမှပဲကျွန်တော်တို့သိကြတယ်ကျွန်တော်တို့လုံးဝမသိထားတဲ့အခါကျွန်တော်တို့ဒီလိုမျိုးဆွဆွဲတာကိုတော့ကျွန်တော်တို့ကလုံးဝနှမခံဘူးကျွန်တော်ငင်းပယ်တယ်တကယ်လို့ဟိုပြည်ခံထုတ်တဲ့တော့နေဆိုရင်ဟုတ်ပြီတိုင်းဝန်ကြီးချုပ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ဒါမှတဆက်တဲ့တိုင်းပါဝင်တိုင်းပါတီဥက္ကဋ္ဌလူကိုယ်တိုင်ပုံပုံပြီးပြီးခိုင်ပြိုးအတွက်ဘာတွေလုပ်ခဲ့ကြလဲဥရီနဲ့ညီမညီဆိုတော့လေဒါတက်ဆိုင်ရာပုဂ္ဂိုလ်နဲ့အဲ့ဒါလုံလဲဆောင်တဲ့သူကိုတက်ဆိုင်စစ်စစ်ဖို့လိုတယ်လေသိကြတာတော့ပါတီဆန္ဒချုပ်နဲ့လုံးဝမပတ်သက်ဘူးဤတိုင်းလို့ပါတီရံမွေဖြစ်လဲမပြီးခဲ့ဘူ
းပြီးခဲ့တဲ့အစိုးရလက်ထက်ရေနံလက်ရက်သွင်းလုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူ့ဗန်တော်ငွေကျပ်တန်းထောင်ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်ပြန်လဲစစ်စစ်ဖို့ရှိမရှိဆိုတာနဲ့ပတ်သက်လို့မကွေးတိုင်းပွင့်ဖြူမြို့နယ်ပြည်သူ့လွတ်တော်အမတ်ကလွတ်တော်မှာမေးမြန်းခဲ့ရတာကနေအခုလိုစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုအခုနှစ်ဇန်နဝါရီလကစတင်ပြီးပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကစစ်ဆေးခဲ့ချိန်မှာကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းစစ်ဆေးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စသုံးလုံးရဲ့အစီရင်ခံစာထဲမှာတော့ဥဖုံးမော်ရွှေဦးဆောင်နဲ့ပြီးခဲ့တဲ့မကွေးတိုင်းအစိုးရဟောင်းဟာရန်ပုံငွေကျပ်တန်း 9,000 ကျော်တဲ့ကဒေသဖွံ့ဖြိုးရေးအတွက်ကျပ်တန်း 4,000 ကျော်ရွှေသူခအသေးစားချင်းငွေလုပ်ငန်းအတွက်တန်း 1,000 ကျော်ပြည်ခိုင်ဖြိုးပါတီအတွက်ကျပ်တန်း 1,900 အတီးတီးသုံးစွဲခဲ့တယ်လို့ဖော်ပြထားပါတယ်ဒီကိစ္စအပေါ်မကွေးတိုင်းဒေသကြီးအစိုးရတဲ့အနေနဲ့ဥပဒေကြောင်းအရမမှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာအမှန်တကယ်ဥပဒေချိုးဖောက်ခဲ့တယ်ဆိုရင်အရေးယူခံရမှာဖြစ်တယ်လို့အခရီးတရားလိုက်စားခဲ့ကြောင်းစစ်ဆေးပေါ်ပေါရင်ပြည်ခိုင်ဖြိုးပါတီရဲ့စည်းမျဉ်းအရအရေးယူမှုတွေလှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါက်တာနန္ဒာလမြင့်ကပြောပါတယ
်။ UNDP ပါတီဝင်မဲ့ဖြစ်ဖြစ်ဟလာအနေရီပါတီဝင်မဲ့ဖြစ်ဖြစ်လူဝဲဖြစ်ဖြစ်နိုင်ငံသားတိုင်းဟာဥပဒေနဲ့မညီညွတ်ဘူးဥပဒေအရအရေးယူဆောင်ဖို့ကိစ္စပေါ်လာအားလုံးကရင်းခံမှာဖြစ်ပါတယ်။ဆိုတဲ့အခါကျတော့ဥပုံမော်ရွှေကဒုတာဝန်ထမ်းဆောင်ခဲ့တယ်မှာဒါအခရီးတရားလိုက်စားတယ်လို့ဟလာဒါဘုအလွဲသွန်းသားလုပ်တယ်လို့စစ်စစ်ပေါ်ပေါ်လို့ဥပဒေရအရေးယူခံရင်လေအဲ့လိုအရေးယူခံရတယ်ဆိုလို့ရှိရင်ဒါပါတီကအရေးယူဆောင်မှုတွေမှာပါဥပုံမော်ချွေမှာမဟုတ်ကျွန်တော်တို့ပါတီနဲ့ကဘယ်သူပဲဖြစ်ဖြစ်ဥပဒေနဲ့မညီဘူးအလားကိုဒီလိုအလွဲသုံးစားမှုပုံစံမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်မြည်သူ့ကိုမဆိုကျွန်တော်တို့အရေးယူဆောင်ရတော့မှာပ
ါပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဥပုံမော်ချွေဟာသဘောထားတင်းမာသူဖြစ်တယ်လို့သတ်မှတ်ခံရသူတူဦးဖြစ်ပြီးစစ်အစိုးရလက်ထက်တုန်းကမကွေးတိုင်းအေဂျင့်တာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီမှာပါဝင်ခဲ့သူပါသူဟာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ချိန်တုန်းကပြည်ခိုင်ဖြိုးပါတီရဲ့မကွေးတိုင်းဒေသကြီးဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်ရှင်